အစိုးရငြိမ်းချမ်းရေးဖော်ဆောင်မှုအဖွဲ့ဒုတိယဥက္ကဋ္ဌဝန်ကြီးဦးအောင်မင်းရဲ့ဂျပန်နိုင်ငံခီးစဉ်ဟာမြန်မာအစိုးရရဲ့အပြစ်ရငြိမ်းချမ်းရေးဖော်ဆောင်နေတဲ့လုပ်ငန်းစဉ်တွေအပေါ်ဂျပန်အစိုးရနဲ့ဂျပန်အကူအညီပေးရေးအဖွဲ့တွေကယုံကြည်မှုကင်းသွားမှဆိုရင်တဲ့အတွက်လာရောက်ရှင်းပြတဲ့သဘောရှိတယ်လို့ဂျပန်အခြေစိုက်မြန်မာအရေးတုံ့တက်သူတွေကတုံ့တက်ကြပါတယ်တိုတိုမြို့ KO တက္ကသိုလ်မှာဝန်ကြီးဦးအောင်မင်းနဲ့ဂျပန်ရောက်မြန်မာလူလူရဲ့မနေ့ကတွေ့ဆုံပွဲအတွင်ပြောခဲ့တာကိုအခြေခံပြီးတော့အခုလိုသုံးသပ်ခဲ့ကြတာဖြစ်ပါတယ်အကြောင်းစုံကိုကိုညံဝေအောင်ကပြောပြပေးပါမယ်ရှင
်မြန်မာအစိုးရငြိမ်းချမ်းရေးဖော်ဆောင်မှုအဖွဲ့ဒုဥက္ကဋ္ဌဝန်ကြီးဦးအောင်မင်းရဲ့အဖွဲ့ဟာဧပြီလ16ရက်မနေ့တုန်းကဂျပန်နိုင်ငံတိုကျိုမြို့ KO တက္ကသိုလ်မှာဂျပန်လူလူနဲ့ရောမြန်မာနိုင်ငံသားတွေနဲ့ပါတွေ့ဆုံပြီးသူတို့ရဲ့ခရီးစဉ်နဲ့ပတ်သက်လို့ရှင်းပြခဲ့ကြတာဖြစ်ပါတယ်အဲ့ဒီပွဲမှာဂျပန်လူလူဘက်ကလည်းသူတို့မရှင်းလင်းတဲ့အချက်တွေကိုမေးခွန်းထုတ်ခဲ့တာတွေရှိပြီးဥအောင်မင်းကပြန်လည်ရှင်းပြခဲ့တာပါအခုလိုရှင်းပြချက်တွေကိုကြည့်ရင်မြန်မာအစိုးရဟာဂျပန်အစိုးရနဲ့ဂျပန် NGO အဖွဲ့တွေရဲ့ယုံကြည်မှုကင်းသွားမှာကိုစိုးရိမ်နေတာပေါ်လွင်ကြောင်းဂျပန်အခြေစိုက်မြန်မာအရေးလှူရှားသူဦးတန်းဆွေကသုံးသပ်ပါတယ
်ဒီဂျပန်မှာရှိတဲ့လွတ်တော်မတ်ဒီဇယ်မှာဗမာနိုင်ငံနဲ့ပတ်သက်ပြီးတော့ဖွဲ့ထားတဲ့ဒီလွတ်တော်မှာဖွဲ့စည်းတဲ့အချက်တွေရှိတယ်ပေါ့လေဥပမာဆိုဒီဆာဇာကာဝါဖောင်ဒေးရှင်းတို့လိုဟာမျိုးပေါ့နောက်တစ်ခါဒီ NGO ဖွဲ့စည်းတွေကဒီတိုင်းသားတွေနဲ့ဆက်သွယ်ပြီးတော့တိုက်ရိုက်တိုင်းသားတွေကိုပေးနေတာရှိတယ်။ဥပမာနေဆက်ဒီကမှာရှိတဲ့ကလေးတင်ငယ်တွေဟောဒုက္ခသည်တွေဟောနောက်တစ်ခါဒီစစ်ပေးစစ်ဒဏ်ခံနေရတဲ့ဥပမာကချင်ဒေသတို့ပေါ့ဒီရှမ်းပြည်ခေရှားတို့ပေါ့ဟောမှာပေါ့လေတိုက်ရိုက်ဟိုဆက်သွယ်ပြီးတော့ပေးနေတဲ့ဒီလွတ်တော်မှဒီ NGO တွေရှိတယ်။ဒါအဲ့ဒီလွတ်တော်မှတွေကလည်းအခုဒီနေ့ပြည်မနိုင်ငံတွင်းမှာတဖက်ကညဉ့်ညဉ့်ရွှေနေပွဲလုပ်နေစောညလည်းတဖက်ကဒီစစ်ပွဲတရားပုံပုံကြီးကြီးကျလာတဲ့ကြောင့်မလို့သူတို့ဘက်ကလည်းဒါနဲ့ပတ်သက်ပြီးတော့နည်းနည်းလေးစိုးရိမ်ပူပန်မှုရှိတဲ့ကြောင့်မလို့ပေါ့လေဒါနဲ့ပတ်သက်ပြီးသူတို့ဘက်က pressure တစ်ခုခုဖြစ်လာတဲ့တူပါလေအဲ့ဒါကြောင့်မလို့ဒီနေ့ပြည်ရင်းထဲမှာဒီကိုကန်ကိစ္စတို့နောက်တစ်ခါဒီ KIA ကိစ္စတို့နဲ့ပတ်သက်ပြီးတော့ဒီစစ်ပွဲတရားပုံပုံပြီးတော့အဲပြင်းထန်လာတယ်လို့မြင်ရတဲ့အပိုင်းမှာသူတို့ဒီနေ့ဒေတာဟိုလာရှင်းပြရတဲ့ဂျပန်ဆိုးရတဲ့ဂျပန်လူစုရဲ့ဟိုယုံကြည်အောင်သူတို့လာပြီးတော့ပြောကြားတယ်ဆိုတော့ဒိတ်ပေရတာအဓိကပါပဲဂျပန်ရဲ့ရည်ရည်တောင်းအောင်သူတို့ဆိုးရတဲ့ပုံဖြစ်နေပါတယ
်ဂျပန်အစိုးရဟာမြန်မာနိုင်ငံမှာလုပ်နေတဲ့အပြစ်ရငြိမ်းချမ်းရေးပေါ်ဆောင်တဲ့လုပ်ငန်းစဉ်တွေကိုထောက်ပံ့အကူအညီပေးနေတာပါဝန်ကြီးဦးအောင်မင်းရဲ့အဖွဲ့ရဲ့အခုဂျပန်ခရီးစဉ်ဟာဂျပန်အစိုးရနဲ့ NGO အဖွဲ့တွေစီကနောက်ထပ်အကူအညီတွေရအောင်လာတောင်းတဲ့သဘောလေးတက်ရောက်တယ်လို့ KO တက္ကသိုလ်ကတွေ့ဆုံပွဲကိုကိုယ်တိုင်တက်ရောက်မေးခွန်းထုတ်ခဲ့သူကရင်တိုင်းရင်းသားအရေးဆောင်ရွက်နေတဲ့စောမျိုးခန့်ရှင်းကပြောပါတယ
်သူတို့ငြိမ်းချမ်းရေးလုပ်တဲ့ကိစ္စကိုသူကအဓိကအဲ့ဒါကိုလာပြောငွေလာတောင်းတော့ဂျပန်အစိုးရကိုလာတောင်းတော့ပါကျွန်တော်ကငြိမ်းချမ်းရေးရနေပြီဆိုပြောတယ်ဒါပေမဲ့မနေ့ကတနေ့အထိကပေါ်မှာဒီအထက်ပေါ်မှာတိုက်ပွဲတောက်လျှောက်ဖြစ်နေဆိုတာသူ့ကိုဖော်ညွှန်းခဲ့တော့သူကအဲ့မှာတော့ကန်ကိစ္စအဲ့ဒီကိုကန်ကိစ္စအဲဒါ6လောက်မှပေါ်လာဆိုသူပြည်လာပါမယ်။ဒါပေမဲ့သူကအဲ့လောက်နဲ့မတောက်ရင်တော့သူတို့နောက်ပိုင်းထပ်တောင်းသွားစီတယ်နော်။အဲဒုက္ခတွေပြန်လာဖို့ IDP တွေပြန်လာဖို့သူတို့အလုပ်ပေးဖို့ကြမ္မာရေးစီးပွားရေးပြန်တော်မျိုးလူမှုရေးတွေဆိုရက်ဆေးရုံတွေစောင့်မယ်စာညောင်းတွေစောင့်မယ်အဲ့ဒါတွေအလုံးမောင်ဒေသိန်းကျော်လောက်အဲ့လောက်တော့လေဂျပန်ဆိုတာတောင်းယူဖို့ဆိုတော့သူပြောပါတယ်ဒါကတော့အပြောစရအဓိကတော့သူတို့အတွက်ပဲလို့ကျွန်တော်မြင်ပါတယ
်မြန်မာနိုင်ငံကဒီမိုကရေစီလမ်းကြောင်းကိုဖော်ဆောင်ရမှာလိုအပ်ချက်တွေရှိနေတာနဲ့ပတ်သက်လို့ဝန်ကြီးဦးအောင်မင်းရဲ့ပြောကြားချက်နဲ့ပတ်သက်ပြီးဦးတန်းစီပြောတာက
ဦးအောင်မင်းကဒီနေ့ရေလုံခန်းစဉ်နဲ့ပတ်သက်ပြီးတော့ဒီမိုကရေစီကိုကြွားတဲ့နေရာမှာသိပြီးတော့ဒီလိုလို့မရဘူးပေါ့လေ။ဒါစိတ်ရှည်တင်းနေခံရပါတယ်ပေါ့။ဘာဖြစ်လို့လဲဆိုတော့ဒီမနိုင်ငံသားတွေ capacity building ရနိုင်တဲ့အတွက်ကြောင့်လို့ဖြစ်ပါလေ။ဘာလို့ဆိုတော့ပြန်ဖြည့်ရက democracy ကိုကျင့်သုံးဖို့အတွက်အစင်းနဲ့မဖြစ်သေးအောင် level နိုင်နေဆိုတဲ့ပုံစံမျိုးလို့ပြောတာအတူတူပဲပေါ့။အဲ့တော့အဲသူကအဲ့လိုဖြည့်တဲ့အချိန်မှာပဲအပြင်းထန်ကန့်ကွက်ပါလို့ကျွန်တော်ပြောလိုက်ပါတယ်။အဲအဲ့ဒါနဲ့ပတ်သက်ပြီးတော့သူပြန်ဖြည့်ရှင်းတာကတော့သူတို့ကိုယ်တိုင်က capacity နိုင်ပါတယ်လို့သူတို့ကသူတို့ဝန်ခံပါတယ်ဆိုပြီးတော့စပြောရတာ။ပြောပြီးတော့သူတို့ဒီတကားဖွင့်တဲ့အချိန်မှာပေါ့လေအဲဒီတော့သူတို့ကဘာနဲ့ပြင်ပောင်းတိုင်းပြီးလိုက်နိုင်မှုတက်ကိုပေါ့လေသူတို့အကူအညီတွေအများကြီးယူရပါတယ်ပေါ့သူရှင်းပါတယ်ဗ
ျ1988ခုနှစ်နောက်ပိုင်းဂျပန်နိုင်ငံကိုရောက်ရှိလာကြတဲ့မြန်မာနိုင်ငံသားတွေထဲမှာစီအစိုးရကိုစန့်ကျင်တဲ့လှုပ်ရှားမှုတွေလုပ်ကင်ကြတဲ့အတွက် blacklist အမည်မဲ့စီရင်အသွင်ခံရသူတွေရှိပြီးသမ္မတဦးသိန်းစိန်အစိုးရလက်ထက်မြန်မာနိုင်ငံသားတွေအိမ်ပြန်လာနိုင်ပြီလို့ပြောခဲ့ပေမဲ့ဂျပန်နိုင်ငံကအမည်မဲ့စီရင်တဲ့ပါသူတချို့မြန်မာနိုင်ငံသားတွေကိုတိုကျိုမြန်မာတန်ယုံကပတ်စပို့ပြန်မထုတ်ပေးတာမျိုးပြည်ဝင်ခွင့်ဗီဇာထုတ်မပေးတာမျိုးတွေကြုံနေရပါတယ်ဒီကိစ္စနဲ့ပတ်သက်လို့သူတို့အနေနဲ့ပြန်လည်သုံးသပ်ဖြေရှင်းပေးသွားမယ်လို့ဝန်ကြီးဦးအောင်မင်းနဲ့လ လာဝကဝန်ကြီးဦးခင်ကြီးတို့ကပြောဆိုသွားကြောင်းသိရပါပါတယ်ခင်ဗျာ။